အီရန်နိုင်ငံမှာထိန်းသိမ်းထားတဲ့အမေရိကန်နိုင်ငံသားတွေကိုပြန်လည်မပေးဘူးဆိုရင်ဆိုးဝါးတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရမယ်ပိတ်ဆို့မှုအသစ်တွေနဲ့အရေးယူဖို့အသင့်ပြင်ဆင်ထားပြီးဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတတိပေးလိုက်ပါတယ်။အီရန်နိုင်ငံမှာမတရားအကျဉ်းချခံနေရတဲ့အမေရိကန်နိုင်ငံသားတွေအားလုံးအိမ်ပြန်လာနိုင်ကြဖို့လွှတ်ပေးဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုလိုက်ပြီးတကယ်လို့လွှတ်မပေးခဲ့ဘူးဆိုရင်တော့နောက်ထပ်ပိတ်ဆို့မှုအသစ်တွေနဲ့အရေးယူရလိမ့်မယ်လို့တောက်ကြနေကထုတ်ပြန်တဲ့အင်ဂျီရောရဲ့ကြေညာချက်မှာဖော်ပြလိုက်ပါတယ်။အထင်းသိမ်းခံအမေရိကန်နိုင်ငံသားတွေရဲ့ကျန်းမာရေးနေရေးထိုင်ရေးအစစအဆင်ပြေအောင်လုပ်ပေးဖို့လေအီရန်နိုင်ငံအနေနဲ့တာဝန်ယူရမှာဖြစ်တယ်လို့လည်းတောင်းဆိုလိုက်ပါတယ်။အီရန်အစိုးရကနေတရုတ်နဲ့ဘွားအမေရိကန်နိုင်ငံသားရှူယီဝမ်ကိုလျှို့ဝှက်ထောက်လှမ်းရေးလုပ်တယ်လို့စွပ်စွဲပြီးဒီသတင်းပတ်အတွင်းမှာထောင်ဆယ်နှစ်ချမှတ်ခဲ့ပြီးတဲ့နောက်အင်ဂျီရောကအခုလိုတုံ့ပြန်လိုက်တာပါ။ငြိမ်းစားအမေရိကန်တရားရေးဥပဒေစိုးမိုးရေးအရာရှိရောဘတ်လေဗင်ဆင်ဆိုသူဟာလည်းလွန်ခဲ့တဲ့10နှစ်ကျော်ကလေးကအီရန်နိုင်ငံခီးစဉ်တွင်မှပျောက်ဆုံးခဲ့တာနဲ့အမေရိကန်စီးပွားရေးလုပ်ငန်းရှင်ဆီယမတ်နာမာဇီနဲ့သူ့ဖခင်ဘာကာတို့ကိုအီရန်မှာထိမ့်သိမ်းထားဆဲဖြစ်တယ်လို့အင်ဂျီရောရဲ့ကြေညာချက်မှာဖော်ပြလိုက်ပါတယ်။ဒဇဂန်တွေကိုဖမ်းဆီးထားတာတွေဆက်လုပ်နေတဲ့နိုင်ငံတွေအားလုံးကိုလည်းအပြစ်တင်ဆုံးချကြောင်းအင်ဂျီရောရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။